တ်ရှင်များရှင
်အချိန်အခါမဟုတ်မိုးရွာသွန်းမှုတွေကြောင့်စပန်းရိတ်သိမ်းနေတဲ့တောင်သူတွေထိခိုက်မှုနဲ့အောင်ပြင်ဆင်သင့်တဲ့အကြောင်းဆွေးနွေးသွားမှာပါစပားဆိုတာရိတ်သိမ်းချိန်ကျော်လွန်ရင်အပင်ကနေကျွေကြပြီးအထွက်နှုံးလျော့တာဆန်ကျိတ်တဲ့အခါအကျိုးအကျင့်များပြီးဆန်အရည်သွေးကျဆန်အရောင်မလှတာအပင်ပေါက်မညီနိုင်တဲ့အတွက်မျိုးစပားအနေနဲ့မသုံးနိုင်တော့တာအဲ့ဒီလိုတောက်လျှောက်ဆိုးကျိုးတွေဖြစ်နိုင်တာကြောင့်ရိတ်သိမ်းချိန်အမီရိတ်နိုင်အောင်ကြိုးစားရတာဖြစ်ပါတယ်မိုးစမန်းစိုက်ပြိုးတဲ့မွန်ပြည်နယ်ရန်ကုန်တိုင်းအေရီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာပင်လယ်ရေဝင်ရောက်မှုရှိနေတဲ့ရေနဲ့စိုက်ကွင်းတွေရှိနေပါတယ်။တောင်သူတွေအနေနဲ့မိုးစမန်းရိပ်ပြီးသူတွေရှိသလိုမြေနိုင်ကွင်းအများစုကရိပ်နေစဲစပါးကင်းတွေနဲ့ရိပ်ဖို့ပြင်နေတဲ့စပါးကင်းတွေရှိနေစဲဖြစ်ပါတယ်။အေရီတိုင်းအနေနဲ့မိုးစမန်းစိုက်ရိတ်ကရဲ့60ရာခိုင်နှုန်းလောက်ကိုရိပ်ဖို့ကြံရှိနေသေးတာပါ။အဲ့ဒီတောင်သူတွေဟာနိုဝင်ဘာဒုတိယဘက်ထဲကစပြီးရွာသွန်းခဲ့တဲ့မိုးကြောင့်စပန်းဆက်ရိပ်ဖို့အခက်အခဲတွေဖြစ်နေကြပါတယ်။တောင်သူအများစုကအချိန်မီအမိုးကံအောင်ရောက်နိုင်အောင်ဆက်တွေသုံးရိတ်သိမ်းချွေလေးကြတာပါ။ဆက်တွေငှားရမ်းအသုံးပြုတဲ့အခါရိတ်ချိန်တူနေလို့စောင့်ပေးရတာလည်းရှိပါတယ်။ရာသီဥတုဖောက်တဲ့အချိန်တွေမှာနိုနေကြောင့်ဆက်ပြက်မှဆိုးလို့ရိတ်ဖို့ညင်းသူတွေလည်းရှိပါတယ်။ဆက်တွေကအင်ဂျင်ပိုယုံရလို့ဆိုပြီးပုံမှန်ရိတ်ခတဲ့တအေကကြက်တန်းခွဲအထိပို့ပေးရသူတွေလည်းရှိပါတယ်။မြေပြော့မှာဆက်ကြီးတွေနဲ့ဆင်းရိတ်ရတာကြောင့်ရိတ်ခပို့ပေးပေမဲ့ဆက်ကြီးတွေဆင်းမရတော့တာတွေရှိသလိုစပားပင်တွေလဲပြီးဘွက်ထဲနစ်ကုန်လို့ရိတ်မရပဲခြံထားရတာတွေလည်းရှိပါတယ်။ဆက်နဲ့ရိတ်မရတဲ့စပားခင်းတွေကိုလက်ကူတမန်ငှားရိတ်ရတဲ့အခါဆက်ရိတ်မရတဲ့စပားခင်းဖြစ်လို့ရိတ်ကွက်နေလို့နိုနစ်တဲ့အကွက်ပဲရွေးရိတ်ရလို့အဲ့ဒီလိုအကြောင်းနေနဲ့လက်ရိတ်တမားတွေကိုပုံမှန်ဈေးတဲ့ဈေးပို့ပေးရပြန်ပါတယ်။အချိန်ခါမဲ့မိုးရွာသွန်းမှုကြောင့်စပားရိတ်ခပို့ပေးရတဲ့အကြောင်းကိုဘိုးကလေးမျိုးနဲ့ကညင်ခွဲကြီးရွာကတောင်သူဒေါ်သိန်းသိန်းခိုင်ကပြောပါတယ်
။ပထမဆုံးဆက်တွေနဲ့ရိတ်ထားတဲ့တိကောက်တောင်းတောင်းခွဲလေးတောင်ဒါပဲရှိတယ်။အခုလိုမိုးရသားပြီးရင်ဆက်တင်တဲ့ရိတ်တော်လဲတောက်တောင်း9တောင်းတိကောက်ပြရတယ်။အခုလိုမိုးရသွားတဲ့ခါကျတော့ရင်းနှီးပိုင်းကြီးတတိနဲ့လုံးဝဆင်းလို့မရ။စပန်းချင်းတွေကရိတ်ပြီးသားတွေကလည်းအကုန်လုံးကောင်းပိုင်းကြီးမုန်းပြီးတော့ရှင်နေပေါက်ကုန်တယ်။ရိတ်ရသေးတဲ့ဟာတွေကလည်းရေထဲမှာအကုန်လုံးမြုပ်သွားတာ။ဆုံးဆုံးမိုးကပုံများသွားပြီးစပားတရားဘောနော်။ဒီချာခေါ်တာပေါ့။မိုးမမိခင်တော့အစဉ်7တိန်းခွဲ9တိန်းကြီးရှိတယ်လေ။ခုလိုမိုးရသွားတဲ့ခါကျတော့စပန်းကိုကုန်တယ်ဆိုတော့ရေစေးထားမဲ့လူမိုးထိတယ်ဆိုတဲ့ကတော့တင်းခွဲ6တိန်းလဲဒီကိုဆက်ဆက်လိုက်တာပဲ
ဒေသအများစုမှာစပန်းရိတ်သိမ်းချွေးလေးနေတဲ့အချိန်ဖြစ်တဲ့အတွက်တောင်သူတွေအနေနဲ့ထိခိုက်နစ်နာမှုနည်းအောင်လက်တလောဆောင်ရွက်တဲ့နာတွေကိုရိတ်သိမ်းနိုင်တဲ့စပန်းတွေကိုအမိုးကအောင်အမြန်ရောက်အောင်ဆောင်ရွက်ရပါမယ်လူအင်အားနဲ့ရိတ်နိုင်အောင်ကြိုးစားတဲ့အခါငွေကြေးပို့ပေးပြီးခေါ်ဖို့လိုအပ်ပါမယ်။လူအင်အားနဲ့အမြန်ရိတ်ကောင်းလိုင်းတွေကိုဆဲပြီးတင်းစပားချွေဆက်တင်တဲ့အာချင်းချွေအမိုးကံအောက်ဖြစ်တဲ့အချောက်ခံဆက်တွေစီပို့အချောက်ခံဆက်တွေမရှိရင်လေတလက်သွားအောင်တလပတ်ပေါ်ဖြန့်ခင်းထားရပါမယ်။ဒီလိုစီစဉ်နိုင်ဖို့ကတောင်သူတွေလက်ထဲငွေကြေးလုံလုံလောက်လောက်ရှိပါမှဆောင်ရွက်နိုင်ပါမှာ။ငွေကြေးအခက်အခဲရှိနေတဲ့တောင်သူတွေအနေနဲ့အဆုံးရှုံးခံရမယ့်အနေအထားပဲဖြစ်နေပါတယ်။ဒီလိုကိစ္စတွေကိုဖြေရှင်းတဲ့အခါလေယာကနာကြီးဟာတောင်သူတွေသာမကစားသုံးတဲ့နိုင်ငံတစ်ခုလုံးနဲ့ဆိုင်တာဖြစ်တဲ့အတွက်တောင်သူတွေကိုကူညီဆောင်ရွက်ပေးဖို့အတွက်ဒေသခံအာဏာပိုင်တွေနဲ့စိုက်ပျိုးရေးဌာနတွေအားလုံးကကိုယ်ဒေသမှာရှိတဲ့တောင်သူတွေနဲ့အနီးကပ်ရှိနေပေးပြီးသူတို့ရဲ့ဒုက္ခတွေကိုနားထောင်ပေးဖို့လိုပါမယ်။ချိန်ခံမဲ့မိုးရွာသွန်းနေတဲ့အချိန်ဒီမှာရိတ်သိမ်းမှုနှောင့်နှေးကြံ့ကြံ့မှုမရှိအောင်လုံအားကပို့ပေးဖို့အတွက်ရိတ်သိမ်းနေတဲ့ဒေသတွေကတောင်သူတွေကိုကာလာတို့ချင်းငွေလက်လက်ချင်းငွေသဘောမျိုးမြို့နယ်အစည်းအဝေးနဲ့အ мян ထုတ်ချေးတာမျိုးတွေဆောင်ရွက်ပေးသင့်ပါတယ်။ရာသီဥတုဖောက်ပြန်တဲ့အခါရေရှည်ဆောင်ရွက်မှုတွေအတွက်အေရီတိုင်းမအူပင်မြို့နယ်တွတ်တော်အမတ်စိုက်ပျိုးရေးပညာရှင်ဦးစိန်ဝင်းကထပ်လောင်းပြောဆိုပါတယ်။
လက်ရှိချိန်မှာမြန်မာနိုင်ငံမှာရာသီဥတုဖောက်ပြန်တာအရှိတောင်အရှမှာနံပါတ်1ဖြစ်နေတယ်လို့အဲ့တော့ဒီလိုမျိုးဖြစ်စည်းမှုတွေရာသီဥတုဖောက်ပြန်တဲ့ဒဏ်ခံရမှာဖြစ်နေတယ်မခံရအောင်ရေရှည်မှာတောင်သမားတွေကိုဒီရေကြီးရေငန်လေးမုန်တဲ့ဒီအားတွေမခံရအောင်ရေကြီးတဲ့နေရာရေငန်သားတွေလှုပ်ဖို့လုပ်တယ်ရေမြုပ်နေတဲ့နေရာမှာမမြုပ်နိုင်အောင်ရေတကားတွေဆောင်ရွက်ဖို့လုပ်တယ်ဆိုင်ပြူးကြီးမှာရာသီဥတုဖောက်ပြန်တဲ့နေရာကိုခံနေတဲ့အချက်တစ်ချက်ကဒီနေ့လင်းမှုလျာနေပြီးတော့ဆက်မှုလျာဘက်ကိုပြောင်းဖို့လိုအပ်နေပြီ
ဒီနေ့အပြည့်လူတွေကယာတိဥတုကိုတုံ့ပြန်မှုနှိမ့်နှံစွာမလုံနိုင်ဘူးရှက်ကပဲလုံနိုင်တယ်ဒါကြောင့်မလို့ဒီသိချင်းလေးစက်တွေအဲနောက်တစ်ခါညနေဆိုင်ညနေပြုံညနေထုတ်လုပ်ဆိုရဲပုံစံနဲ့လူစားစက်ပိုင်းဆိုင်တွေကိုအစားထိုးပြီးတော့ဆောင်ရွက်ဖို့လိုတယ်ဒါအပြင်ရေထုံမြောင်းနေနဲ့ကုတ်ထုံလန်းနေလဲစနစ်တကျလုပ်ဖို့လိုအပ်ပါမယ်
ရေအဖွံ့ဖြိုးရေးလုပ်ငန်းတွေကိုမြို့နယ်အလိုက်တပိုင်းတပိုင်းတိုးချဲ့ဆောင်ရွက်သွားဖို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့အတူတောင်သူတွေပူးပေါင်းလုပ်ကိုင်ရန်လိုအပ်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ